ဘက်မှာတော့တောင်သူတွေကြုံတွေ့နေရတဲ့ခရုပြဒနာအကြောင်းအဖြေရှာနိုင်ဖို့အတွက်ဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်။လက်သမားတွေဆင်းရဲရတဲ့အကြောင်းတွေထဲမှာရန်သည်ဥရုဒံပိုးမွားကြရောက်မှုနဲ့စပါးစင်းလုံးကြဆင်းမှုရဲ့ဆိုပြီးအဓိကသုံးချက်ရှိနေပါတယ်။အဲ့ဒီအကြောင်းအရာတွေကပိုးမွားကိစ္စမှာဆိုရင်အစ်စ်ဘွားကနေအပင်မှဲ့တဲ့အထိဖျက်ဆီးနေတဲ့ပိုးတွေရှိသလိုအပင်ဘွားနဲ့အသီးအနှံဘွားတွေမှာဖျက်ဆီးခံရတဲ့ပိုးမျိုးတွေလည်းရှိကြပါတယ်။ပိုးမွားအန္တရာယ်တွေကခရုတွေဖျက်ဆီးတဲ့အန္တရာယ်ကိုပင်လယ်ရေဝင်ရောက်တဲ့ဒေသတွေကတောင်သူအချို့ခံစားနေကြရပါတယ်။လက်ရှိကြုံနေရတဲ့ခရုပြဒနာကဒီရေဝင်ရောက်နေတဲ့ဒေသတွေဖြစ်တဲ့အီယာဝတီတိုင်းဒေသကြီးတွေကဖျားပုံဘိုကလေးကြိုက်လက်ဒေဒီယဲစတဲ့ဒေသတွေမှာခရုကဒီရေနဲ့အတူပါလာတာဖြစ်ပါတယ်။ပင်လယ်ဒီရေကကုန်းပေါ်ကိုအပြစ်တက်သွားပြီးချက်ချင်းပြန်ကျသွားပေမဲ့ပါလာတဲ့ခရုကလက်ွက်တွေမှာကြံခဲ့တာမျိုးပါ။ဒီရေနဲ့ပါလာတဲ့ခရုတွေကရေကြည်ပြီးရေနဲ့တဲ့နေရာတွေမှာနေကြပါတယ်။ຫນွေဘက်မှာလဲရေမခန့်တဲ့အိုင်နေထဲမှာရှင်တန်နေတာတွေ့ရပါတယ်။ခရုရောင်ကအဝါရောင်တန်းနေပြီးဥအရောင်ကပန်းနုရောင်ပါ။အရွယ်အစားကလူကြီးလက်သီးစုပ်လောက်ရှိပါတယ်။ဒီအနေနဲ့အတူတက်လာပြီး15ရက်လောက်ကြာမှလယ်ကွင်းထဲကစပားပင်တွေကိုကြိုက်ဖြတ်စားတောက်ကြတာဖြစ်ပါတယ်။ဖြတ်စည်းမှုနဲ့အတူမျိုးပွားမှုကလည်းစတင်လာပါတယ်။သူတို့ရဲ့မျိုးပွားနှုံးကအယမ်းမြန်တာပါ။ကြည့်ထွားမှုကလည်းမြန်ကြပါတယ်ခရုတကောင်ဥတခါချရင်ထောင်နဲ့တောင်နဲ့ချီပြီးမျိုးပွားကြတာမျိုးပါဒီခရုတွေကရေထဲမှာနေပြီးသူတို့ရဲ့ဥတွေကိုတထောင်လောက်အမြင့်ရှိတဲ့စပားပင်ဖြားမှာသွားကတ်အောင်ဗစက်နဲ့မှုတ်တင်ကြပါတယ်စပားပင်ပေါ်မှာဥကနေအကောင်ပေါက်လာမှအောက်ကိုပြန်ပြုတ်ကျလာကြတာပါခရုဆိုတာရေထဲရောကုန်းပေါ်ပါရှင်သန်နိုင်တဲ့အခွန်မှာသွားသွားတရဝါတစ်မျိုးဖြစ်ပါတယ်တောင်သူတွေရဲ့လက်ကွက်တွေမှာခရုမြက်ပြဲ၊ဂုံခရု၊ခရုဖင်ရှေစတဲ့ခရုတွေကအရင်တည်းကရှိခဲ့သလိုဖြက်စီးတာတွေလည်းရှိခဲ့ပါတယ်။ဟိုးတုန်းကခရုတွေကကစင်းပောင်တွေဘေးမှာမျိုးဝဖြူလေးတွေဥချပြီးမျိုးပွားကြတာပါ။ကစင်းပောင်ဘေးဆိုတော့တောင်သူတွေကမျိုးဥတွေကိုခြေနဲ့နင်းချေကြတာကြောင့်အကောင်ပေါက်နှုံးသိပ်မများကြပါဘူး။ပေါက်လာတဲ့အကောင်တွေကိုလည်းလဲမထွန်းခင်တစ်လုံးစီလိုက်ကောက်ပြီးဖြည့်ရှင်းခဲ့တာမျိုးတွေလည်းရှိပါတယ်။အရင်တော့ခရုတွေကမျိုးစပါးအညောင်လေးတွေကိုကိုက်ဖြတ်ထားကြစပားပင်ပေါက်သွားရင်ခရုကိုက်တာကလွတ်နိုင်ပါတယ်။ဒါကြောင့်ပြိုးကျတဲ့အခါခရုစားတက်တာအောင်မျိုးစပါးကိုခတ်ထူထူကျဲပြီးကြိုတင်စိုက်ကြတဲ့တောင်သူတွေအတွက်အဆင်ပြေကြပါတယ်။အခုခရုတွေကမျိုးစပါးအညောင်ရောစပားအပင်ပေါက်ရောတလခွဲသားနှစ်လသားအထိတထောင်လောက်အပင်တွေကိုပါအချိန်ကြာမြင့်စွာဖျက်ဆီးနိုင်ကြတာပါတောင်သူတွေအနေနဲ့ခရုအန္တရာယ်အတွက်ဖြူရဒံ 3G 5G စတဲ့ပိုးသက်ဆေးတွေဖြန့်ပြီးကြိုးစားခဲ့ကြပါတယ်ဆေးကရေမရှိမှသေနိုင်တာကြောင့်ရေထဲကခရုတွေကိုဆေးကမနိုင်ခဲ့ပါဘူးဒါကြောင့်လဲတောင်သူတွေအနေနဲ့သူတို့လက်ကွက်တွေမှာစပားထက်ဆိုင်ဖို့မစဉ်းစားကြတော့တာပါဒီဝါရံခရုတွေကပြီးခဲ့တဲ့နှစ်နှစ်လောက်ကစပြီးဝင်လာခဲ့တာပါမနစ်ကတော်တော်များလာတာတွေ့ရပါတယ်ပင်လယ်ကမ်းခြေကနေကုန်းတွင်းပိုင်းကိုတရွေ့ရွေ့တိုးပြီးနယ်ပယ်ချဲ့လာတာမျိုးပါပင်လယ်ဒီရေဝင်နိုင်တဲ့ရန်ကုန်တိုင်းအဆက်ကအချို့နေရာတွေမှာပါအဝါရံတန်းတဲ့ခရုတွေကိုတွေ့နေရပါပြီခရုဝါတွေဖြက်စီးသွားတဲ့အတွက်မိုးစဝါလုံးဝမရတဲ့တောင်သူတွေဟာရေကျတဲ့အချိန်မှຫນွေစပါးအဖြစ်လယ်တွေပြန်ဆိုင်ကြရပါတယ်ခရုဝါတွေဖြက်စီးသွားတဲ့အတွက်မိုးစပါးလုံးဝမရတဲ့တောင်သူတွေဟာရေကျတဲ့အချိန်မှຫນွေစပါးအဖြစ်လယ်တွေပြန်ဆိုင်ကြရပါတယ်။ပင်လယ်ရေဝတ်တဲ့ဒေသတွေမှာအရင်ကမိုးစပါး၊ຫນွေစပါးနှစ်သီးဆိုင်ခဲ့ပေမဲ့ဒီနှစ်နှစ်အတွင်းမှာဝင်လာတဲ့ခရုတွေကြောင့်မိုးစပါးလုံးဝမဆိုင်တော့ပဲရေကျချိန်ကိုစောက်ပြီးຫນွေစပါးတစ်သီးပဲဆိုင်ကြပါတော့တယ်။ခရုဝါတွေကြောင့်စပားပျက်စီးတာကအကုန်လုံးပျက်စီးတဲ့လေတဝက်တစ်ပြက်ပျက်စီးတဲ့လေဒစိတ်တဒေတာပျက်စီးတဲ့လေရဲ့ဆိုပြီးရှိနေကြတာပါအခုလိုခရုပြဿနာကြောင့်စပားပင်တွေပျက်စီးသွားတဲ့တောင်သူတွေဟာငွေကြေးဆုံးရှုံးမှုနဲ့အတူစားဝတ်နေရေးအတွက်အကျွေးတွေယူပြီးလေယာဉ်လုပ်ငန်းကိုဆွန့်ခဲ့ရတဲ့သူတွေလည်းရှိနေပါတယ်အချို့လည်းကိုကျွမ်းဝင်တဲ့နေရာဒေတာကိုဆွန့်ခွာပြီးမကျွမ်းကျင်တဲ့နေရာဒေတာမှာသွားရောက်နေထိုင်သူတွေလည်းရှိနေပါတယ်ခရုတွေဖြက်စီးတဲ့အန္တရာယ်ကိုတောင်သူတွေမိသားစုတွေတောင်းနဲ့ချီပြီးခံစားနေကြရပါတယ်။ခရုအန္တရာယ်ကိုအန်တုလုပ်နေတဲ့တောင်သူတွေမှာမိုးစမားဆိုင်ဖို့အတွက်အတော်လေးကိုကြောက်နေကြတာပါ။ 当初的奶奶三表爷哥爷爷问我老奶奶啊，所以奶奶你来下回上月别等你爸比。三表爷对来出工地呢，阿妈干生奶奶，婆妈阿妈干生的这个，没骗么的，老伯伯老爱你爸比。我爸妈奶奶表扬人，没阿妈干爷他的老牛，来这一家对，对呢阿妈干爷哥，阿当得当啥的骗。弄得苦呢，咱们别蹲这边。对呢，别羡慕皮包拉的来这个，得得那得，啥的别咱们别。阿妈感觉别蹲没收益。来他妈的你呢？啥表演龙眼锅？谁问的啥？别龙眼还白没？阿里路阿妈感觉生的这家，对呢，你别心多个人闹。当初的也不啊，别老得提，皮么烂还闹吧不？大家，咱三亚单位是多的个。不满安的也得过，赶快来你那的你，阿妈跟龙安的那的对，老干上月被捕，老安的被批交，真别了也罢的，结束这么的心，这么轻描淡写吧。